မကြာသေးခင်ကပြင်းထန်တဲ့ငလျင်တန်းကြောင့်လူပေါင်း၄၆၀၀ကျော်သေဆုံးခဲ့ပြီးတန်ပေါင်းများစွာအိုးမဲ့အိမ်ဖြစ်သွားခဲ့ကြတယ်။တူရကီနဲ့ဆီးရီးယားနိုင်ငံကိုအမေရိကန်ပြည်ထောင်စုကဒေါ်လာ၁၀၀ရာအကူအညီပေးလိုက်ပါတယ်။
Today I can announce that we will be bringing another $100 million to assist those who
need it. ဒီနေ့ ကျွန်တော်အနေနဲ့ငလျင်တန်းခံရသူတွေအတွက်နောက်ထပ်ဒေါ်လာ၁၀၀ရာအကူအညီပေးဖို့ကြေညာလိုက်တာပါ။ ဒီအကူအညီတွေကိုဒုက္ခသည်တွေနဲ့ရွှေပြောင်းနေထိုင်သူတွေအတွက်ရမုံငွေနိုင်ငံခြားရေးဌာနရဲ့လူသားချင်းစာနာမှုဆိုင်ရာအထောက်ပံ့ပေးရေးနဲ့နိုင်ငံတကာအကူအညီပေးရေး USAID စတဲ့အမေရိကန်အဖွဲ့အစည်းတွေကပေးကြတာဖြစ်ပါတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကပြောဆိုသွားတာပါ။အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကိုယ်တိုင်တနင်္ဂနွေနေ့ကတူရကီနိုင်ငံကိုရောက်ရ တွားရောက်ကြီးစုခဲ့ပါတယ်ခင်ဗျာ